ကဲ့ဦးညံဝင်ခင်ဗျာအခုစက်တင်ဘာဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့လေ NLD ပါတီကနေပြီးတော့အဖမ်းဆီးထိန်းသိမ်းခံတာဘယ်နှယောက်လောက်များရှိပါလဲခင်ဗျာ
လက်ရှိကြံနေတာဆိုရင်နေဒီအလုံးမှာ52ယောက်လောက်ရှိတယ်ရန်ကုန်မှာ35ယောက်လောက်ရှိတယ
်အလုံးမှာ80ကျော်90နီးပါးလောက်ရှိတယ်ဟုတ်ပါတယ
်80ကျော်90နီးပါးရှိပါတယ်
ဟုတ်ကဲ့သူတို့ကအခုတချို့ဆိုလို့ရှိရင်လည်းပဲစွဲချက်တင်ပြီးတော့ဟိုတရားရုံးတင်နေတာလည်းကြားရပါတယ်သူတို့စွဲချက်တင်တဲ့ပုံစံမှာဘာအမှုတွေနဲ့များစွဲချက်တင်ပါလဲခင်ဗျာ
တော်တော်များများကတော့သူတို့ဟာပြည်မှုဆိုင်ရာဥပဒေပုံမှာ905ခွေပေါ့အေဂျင်တာရေးကိုနှောက်ယှက်ဖြစ်အောင်သူတို့ဘာတွေရာဇဝမှုကျူးလွန်ခြင်းလာအောင်ဟိုဆောင်ရွက်တာမျိုးပေါ့အဲ့ဒါကတော်တော်များများ905ခွေပါတယ်တချို့ကြတော့လည်းပြည်မှုဆိုင်ရာဥပဒေ143တွဲတယ်143ဆိုတာကတော့မတရားတဲ့လူစုလူဝေးပေါ့ Unlawful Assembly အဲ့ဒါတွဲအဲတချို့နေရာတွေမှာကြတော့လေဟို9ညတို့ဘာလို့လဲအဲ့လိုတတ်တာတွေလည်းရှိတယ်ဒါမလို့အဲ့ဒါနဲတယ်905ခွေနဲ့143ကများတယ
်ဟုတ်ကဲ့ဒီနေရာမှာဒီ NLD ပါတီအနေနဲ့ပေါ့လေသူက NLD ပါတီဝင်နေတော်တော်များများလေတရားမဝင်ပေါ့လူစုလူဝေးလောက်တာတို့ဒီစုပူအောင်လုပ်တဲ့ပုံစံမျိုးတို့ဟိုအဲ့လိုပုံစံမျိုးတရားဆွဲခံရတယ်ဆိုတော့ဒီမှာ NLD ပါတီအနေနဲ့ ਆ ဒီကိစ္စတွေအတွက်ကိုဘာများလုပ်ပေးခဲ့ပါလဲခင်ဗျာ
ကျွန်တော်တို့ဘာလုပ်ပေးလိုက်လဲဆိုတော့ကျွန်တော်တို့ကတော့ဥပဒေကြောင်းအရခုခံဖို့ကျွန်တော်တို့တတ်နိုင်တယ်များအလုံးလက်လန်းမိအောင်စူးစမ်းဆောင်ရွက်နေပါတယ
်ခုခံခြေပါခွင့်ရောပေးပါသလားခင်ဗျာ
အခုထိတော့ခုခံခြေပါခွင့်ကတနည်းနည်းနဲ့ရတယ်အခက်အခဲတော့ရှိတာပေါ့နော်ကျွန်တော်အခက်အခဲတစ်ခုကျွန်တော်တို့လိုရင်းပြောရရင်ကျွန်တော်တို့စာပုံထောင်မှာရှိနေတဲ့ဗိုလ်ကလေးအုပ်စုဆိုရင်ရန်ကုန်ကနေပြီးတော့ရှင်းနေဥအောင်သိန်းကိုယ်တိုင်လိုက်သွားတယ်။ရုံချင်းသုံးချင်းရှိပြီးကျွန်တော်တို့ရှင်းနေကိုယ်စလဲစားနော်ပါဝါတော်နီကိုထောင်ဝံပြန်ထုတ်မပေးဘူး။အခုနောက်ဆုံးရုံချင်းကမှပြီးခဲ့တဲ့အပတ်ကတည်းကနောက်ဆုံးရုံချင်းကမှတရားရုံးကိုတင်ပြတာဗောဒီလိုတွေဖြစ်နေတယ်။အမှုကလည်းမစစ်ဘူး။အမှုတော့တင်ထားတယ်။အဲ့တော့မှထောင်ဝံကနေထုတ်လာပြီးတော့ရှင်းနေကိုယ်စလဲစားတင်ရတယ်။အခက်အခဲတွေရတော့ရှိတယ်အခက်အခဲကြားတွေကပဲကျွန်တော်တို့ပါဝင်ဆောင်ရွက်နိုင်အောင်ခုခံနိုင်အောင်စူးစမ်းနေရတာ
ဟုတ်ကဲ့အခုအခြေအနေရပါလေဒီဒေါ်ဆန်းစုကြည်နဲ့စစ်စိုးရခေါင်းဆောင်ပိုင်းနဲ့ပေါ့ဆွေးနွေးဖို့ဆိုပြီးတော့ပြင်ဆင်နေတဲ့အချိန်မှာ NLD ပါတီဝင်တွေအဖမ်းဆီးခံနေရတဲ့ကိစ္စပေါ့လေဘလူများအမှတ်ချက်ပေးနိုင်ပါလဲခင်ဗ
ျနိုဝင်ဘာလ19ရက်နေ့ကနောက်ဆုံးတွေ့ဆုံတယ်လို့ကျွန်တော်သတင်းစာထဲမှာတွေ့တယ်အခုဒီဇင်ဘာလကုန်တော့မှဒီကြားမှာထပ်တွေ့တာလည်းမရှိဘူးဒီကြားထဲမှာဖြစ်ပေါ်တိုးတက်မှုကျွန်တော်တို့မြင်နေတာကတော့ထိမ့်သိမ့်ထားတဲ့ပြန်မလွတ်သေးတဲ့ပုံကိုယ်တွေတချို့တို့ရုံးနေတင်ပြီးတော့အမှုစစ်ဖို့ဆောင်ရွက်နေတာကိုတွေ့တယ်။အဲ့တော့ကျွန်တော်တို့အမြင်ကတော့တွေးဆုံဆွေးနွေးရေးအမှန်တကယ်စေတနာရှိရင်ဒီလိုစက်တင်ဘာအရေးခင်းတဲ့ပတ်သက်တဲ့ပုံကိုယ်တွေအားလုံးကိုလွတ်ပေးလိုက်တယ်လို့ကျွန်တော်တို့မြင်တယ်။ NLD တွေမှတယ်မဟုတ်ဘူး။ကျန်တဲ့လူတွေလည်းရှိသေးတော့အားလုံးကိုလွတ်ပေးခြင်းအဖြစ်ကျွန်တော်တို့တွေးဆုံဆွေးနွေးရေးတဲ့စေတနာကိုပြနိုင်တယ်လို့ကျွန်တော်တို့အဲ့ဒါလိုပဲမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးညံဝင်းခင်ဗျ